မနက်ကမှဒီနေ့ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်တယောက်မှမတွေ့ရှိရပဲရောဂါပိုးခင်းစင်သူ130ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ် COVID-19 ရောဂါဓာတ်ခွဲနမူနာစုစုပေါင်း313ခုကိုဒီနေ့စစ်ဆေးခဲ့တာမှာနောက်ထပ်ရောဂါပိုးကူးစက်သူတယောက်မှမတွေ့ရှိရဘူးလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဒီနေ့မေလ23ရက်နေ့ည8:00ထုတ်ပြန်ကြမှာပြောထားပါရယ်ဒါကြောင့် virus ကူးစက်ခံသူစုစုပေါင်းဟာ200တယောက်ပဲဖြစ်တယ်လို့ဖော်ပြထားပါရယ်ဒါပြင်ဆေးကုသမှုခံရပြီးတော့ယောဂပိုးကင်းစင်လာသူနောက်ထပ်4ယောက်ထပ်မံတွေ့ရှိခဲ့တာကြောင့် virus ကင်းစင်သူစုစုပေါင်း130ရှိသွားပြီလို့အတည်ပြုထားပါတယ်။ဒီထဲက108ယောက်ကိုဆေးရုံကနေဆင်းဝင်ပေးလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်ပြီးသီးခြားစောင့်ကြည့်နေတယ်လို့ပြောပါတယ်။မနေ့ဇွန်လ22ရက်နေ့ကတော့ဓာတ်ခွဲနမူနာစုစုပေါင်း840ကိုစမ်းသပ်စစ်ဆေးခဲ့တာမှာ virus ပိုးတွေ့ရှိသူ2ဦးရှိခဲ့တယ်လို့ဒီကနေ့မနက်9နာရီသတင်းထုတ်ပြန်ကြမှာပြောထားပါတယ်။virus ကူးစက်ခံသူ၂ယောက်စလုံးဟာချင်းပြည်နယ်တိတိမျိုးကအမျိုးသားတွေဖြစ်ကြပြီးတဦးကအသက်38နှစ်နဲ့တဦးကတော့26နှစ်ဖြစ်ပါတယ်။သူတို့နှစ်ဦးလုံးဟာ COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံမှုမရှိပေမဲ့လည်းမလေးရှားနိုင်ငံကနေပြန်လာသူတွေဖြစ်ကြပြီးတော့တိတိဆေးရုံမှာအသွားအလာကန့်သတ်ထားရှိခံရသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိဓာတ်ခွဲနမူနာစုစုပေါင်း18,000ကျော်ကိုစမ်းသပ်စစ်ဆေးခဲ့ပြီးကယားပြည်နယ်ကလွဲလို့ချန်တဲ့ပြည်နယ်နဲ့တိုင်းဒေသကြီး73ခုမှာရောဂါကူးစက်တဲ့လူနာတွေရှိနေပါတယ်။နိုင်ငံတော်ကမြို့နယ်ပေါင်း330တဲ့ကမြို့နယ်54မြို့နယ်မှာ COVID-19 ရောဂါကူးစက်ခံသူ201ဦးနဲ့သေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ။